ကျွန်တော်စနစ်ကိုပြည်ပြင်ပြောင်းလဲဖို့အစိုးရကကြိုးစားနေမိကျွန်တော်တွေအတွင်းကျင်းသားတွေအဆမတန်များပြားနေတဲ့အပြင်လူခွင့်အချို့ဖောက်မှုတွေကျင်းသားခွင့်ရေးဆုံးရှုံးမှုတွေပါရှိနေတယ်လို့ရပ်ဖတ်အဖွဲ့အစည်းတွေကဝေဖန်ထောက်ပြနေကြပါတယ်အကျဉ်းတော်စနစ်တစ်ခုလုံးပြည်ပြင်ပြောင်းလဲဖို့ဆိုရင်ရဲတပ်ဖွဲ့နဲ့တရားစီရင်လို့ကဏ္ဍအလိုက်တစ်ပြိုင်တည်းပြည်ပြင်ပြောင်းလဲမှသာဒါကအောင်မြင်နိုင်လိမ့်မယ်လို့သူတို့ကပြောပါတယ်ဒီကြောင့်ပြည်စုံကတော့ဒီမြန်မာပိုင်းသတင်းတော်ကုဇော်ဒက်ကမေးမြန်းပြပို့ထားပါတယ်ခင်ဗျာ
အကျဉ်းထောင်တွေမှာနေရာကျက်တဲမှုတွေကအတော်လေးဆိုးရွားနေသလိုတချို့ထောင်တွေမှာတမတ်ရာဂိုင်းနှုန်းထက်အစာပေါင်းများစွာကျော်လွန်နေရလို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်က VOA ကိုပြောပါတယ်။အကျဉ်းသားတယောက်ကိုအိတ်ဆေးရနေရာ၃ဘီအကျယ်လောက်ကနေတပေခွဲမရရဲ့အကျဉ်းထောင်တွေထိရှိလာကြောင်းသူကပြောပါတယ်
။အဲ့လိုဖြစ်တဲ့အတွက်ကြောင့်ဟိုနောက်ဆက်တွဲဒါလူ့အခွင့်အရေးဆိုင်ရာမျက်နှာမှုတွေကတော့ဟိုကြုံတွေ့နေရတာပေါ့နော်။ဘာလို့လဲဆိုတော့အိန္ဒနာကပ်ရတဲ့လူမျိုးပေါ့ဒါမျိုးတွေရှိနေတာပေါ့အဲ့တော့အိန္ဒနာကပ်မရေးအိယာကြီးအဲ့တော့လေဟိုအဲ့ဒီအရှင်စံမှာတာဝန်ရှိတဲ့သူတွေကိုနည်းနည်းပါးပါးအဲ့လိုပေါ့ဟိုသူရနိုင်ရပေးရစားရတာဆိုတော့ဟာမျိုးတွေကလည်းဖြစ်နေတာပေါ့လေဖြစ်နေတာပေါ့
အကျဉ်းထောင်လူကြီးကြက်တဲရဲ့ကိစ္စကိုသက်ဆိုင်ရာဝန်ကြီးဌာနကထပ်ခိုးတွေလုပ်ပြီးဖြည့်ရှင်းနေပေမဲ့မလုံလောက်ဘူးလို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။ဆရာဝန်မရှိရာသူနာပြုမလုံလောက်တာရေးကြောင်းကျမ်းမာရေးပြဿနာတွေကလည်းရှိနေပါတယ်။လူကြီးကြောင့်ဖြစ်လာတဲ့မိန်းလာရေးဆိုးပြစ်ဒဏ်တဲ့ကိစ္စတွေကိုလည်းအကျဉ်းသားတွေကဖြည့်ရှင်းနေရပါတယ်။ဒါတွေကလူ့အခွင့်အရေးရကြည့်မယ်ဆိုရင်နင့်နာရဲ့ကိစ္စတွေလို့ဦးယူလွင်အောင်ကပြောပါတယ်။မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင် MNHRC ကအကျဉ်းသားတွေနဲ့တွေ့ပြီးထောင်တွင်းအခြေအနေကိုတွေ့ဆုံမေးမြန်းတဲ့အခါမှာအမှန်တိုင်းပြောပြရတဲ့အကျဉ်းသားကိုထောင်အာဏာပိုင်ကြီးကပုံပြီးဖိနှိပ်တဲ့အလေးထားရှိကြောင်းကချင်ပြည်နယ်လူငယ်အစည်းအရုံးကစိုင်းနူးပန်က VOA ကိုပြောပါတယ်သူကတကြောပြန်ကချင်စစ်ပွဲ၈နှစ်ပြည့်မှာစစ်ဘေးရှောင်တွေရဲ့ဒုက္ခကိုသရုပ်ဖော်ခဲ့လို့ငိမ့်စုစီပုံမှန်နယ်မြကြီးနားအကျဉ်းထောင်မှာ15ရက်အကျဉ်းကြခံခဲ့ရတာလည်းဖြစ်ပါတယ်သူရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဟိုသွားစီစဉ်တော့လို့မရတော့ဘူး။ဒီနေ့တင်းကျပ်သွားတဲ့ဟာလို့ရှိရပါဘူး။ဆိုတော့ဒါကသူတို့ရဲ့ဟိုအချိုးပုံစံကပေါ့နော်။အဲမင်းတို့သူတို့ကိုတိုင်ရကောင်းသလား၊သူတို့ကိုမင်းတို့ရကောင်းသလားပေါ့။ဟိုဒါကသူတို့ပညာကျလာတော့ရှိရပါဘူးနော်။အဲဒါလို့တဲ့။အဲအခုဒီနေ့မင်းရကြတော့သူတို့ပြောတဲ့ခါမှာဘာမှဖြစ်သက်တည်းဘူး။ဟိုဘာမှမလုပ်ဆောင်သေးဘူးပေါ့နော်။မင်းတို့တော့မှအဲလိုအနေလို့ဆိုတဲ့ပုံစံနဲ့တော့ရှိခဲ့တယ်။
ထောင်ထဲမှာစားကြီးရိုက်သုံးခွင့်မရတာစားရေးသားခွင့်မရှိရနဲ့အခြားအကျဉ်းသားရပိုင်ခွင့်တွေမရှိသလိုအကျဉ်းထောင်ဥပဒေကလည်းပြုပြင်ပြောင်းလဲတဲ့ကြောင်းထောင်ဝန်ထမ်းတွေရဲ့ကိုယ်တိလက်ရောက်အနာတရားဖြစ်အောင်လုပ်တာမျိုးတွေကလည်းရှိနေကြောင်းစိုင်းနူပန်ကပြောပါတယ်
သိမကြတဲ့အနေနဲ့ပြောပါတော့ဒီနေ့ကိုမတက်လိုက်ဘူးအရင်ကတော့ဟိုစောက်ဦးတွေနဲ့ပေါင်းထားပေးလိုက်ရတယ်အဲ့တော့အော်ဒီမှာတော့တော်တော်နဲ့ကတော့ဘာလဲဒီမှာမိကြီးရောလဲသူတို့ဈေးနှုန်းမှာရှိသူချင်းတိုင်ပေါက်တာပဲဒါတော့သူတို့ကတော့အော်သူတို့ကတော့ formula ဖြစ်နေတာအော်သူတို့ဆက်နေဖြစ်နေတယ်ဒါပေမဲ့ဒါဟာဒီမျိုးလုပ်ရတဲ့ကအဲ့လို့ခုနေချောက်တယ်လို့မြင်တယ်ဘာလို့ဆိုဒီဒါကျဖြစ်တဲ့အတွက်ကြောင့်တိုက်သူမျိုးဟိုတိတ်ဆန်မဟုတ်ဘူးပေါ့နော်တိုက်သူအနေနဲ့လုပ်ပိုင်ဖြစ်တော့မရှိဘူးဒါကျွန်တော်ကတော့အဲ့ဒါကိုအခွားဆိုထွက်လာနေမှာကြောက်လီယာပြောကြောက်ဖြစ်တယ်အဲ့နောက်ပိုင်းဟိုမှာကပေါ်
အကျဉ်းသားတွေများလာပြီးလူ့အခွင့်အရေးချိုးဖောက်ခံရတာတွေမရှိအောင်တချို့ကိုစစ်စစ်ပြီးစွပ်ပြီးတင်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကလည်းအကြံပြုထားပါတယ်။နိုင်ငံရေးအကျဉ်းသား600ကျော်ဟာထောင်ထဲမှာမရှိသင့်တော့သလိုမူရစေအနေအချင်းနဲ့နှိမ့်ရှိထောင်ချနေရတဲ့သူတွေကိုလည်းစစ်စစ်ပြီးစွပ်ပြီးတင်တယ်လို့ AAPP ရဲ့ရန်ကုန်ရုံးတောင်ခံဦးအောင်မျိုးကျော်ကပြောပါတယ်
။ကျင်းတော်စနစ်ကြီးတစ်ခုလုံးပြုဝင်ကြောင်းလဲဖို့လို့ကျွန်တော်ဒီမနက်ငယ်ရတဲ့ဖက်ပြုံကြောင်လေးကိစ္စတွေဒီပြည်နယ်ရဖောင်းကိစ္စတွေဒီတရားစီရင်ရေးကိစ္စတွေဒီတက်ကြတွေမှာပြည်ကြောင်လည်းမှုတွေမလုပ်နိုင်ဘူးဆိုလို့ရှိရင်ကျင်းအောင်စနစ်ပြည်ကြောင်လည်းကအောက်မှာမဟုတ်ပါဘူးကျင်းအောင်စနစ်ပြည်ကြောင်လည်းမယ်ဆိုလို့ရှိရင်သူ့ကဏ္ဍလိုက်ခဏလိုက်အတွဲလိုက်ကျွန်တော်ပြည်ကြောင်လည်းရမယ့်ကိစ္စတွေရှိနေပါတယ်ဒါတွေကိုပါတခါရဲ့တပြိုင်တည်းပြည်ကြောင်လည်းမှဒါလည်းခင်ဗျရေတကယ်ကိုကောင်းဖို့နဲ့ဒီကျင်းအောင်စနစ်ကြီးတက်လာမှာ
အကျဉ်းထောင်တွေမှာအကျဉ်းသားတွေများနေတဲ့ကိစ္စကိုလူငယ်ချမ်းသာဝင်တဲ့ဖြည့်ရှင်းဖို့ကြိုးစားနေပေမဲ့မွေးရစေဝါပြဿနာကြောင့်ဝင်လာတဲ့သူကပုံများနေလို့ဖြည့်ရှင်းရခက်တဲ့ပြဿနာတွေကြုံနေရပြီးလူ့အခွင့်အရေးချိုးဖောက်တဲ့ကိစ္စတွေရှိနေကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကဒါကိုသက်ဆိုင်ရာဝန်ကြီးဌာနနဲ့ညှိနှိုင်းနေရလို့ပြောပါတယ်